မလေးရှားနိုင်ငံမှာတရားမဝင်နေထိုင်ကြတဲ့နိုင်ငံခြားသားတွေတန်ချေးတက်တက်တာတာနဲ့နေရရင်ပြန်နိုင်မဲ့ B4G Back for Good အစီအစဉ်ဟာဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မှာမလို့မြန်မာနိုင်ငံသားအတော်များများနေရပြန်ဖို့လုပ်နေကြတယ်လို့မြန်မာအလုပ်သမားတွေကိုကူညီပေးနေသူတဦးကပြောပါတယ်တရားမဝင်နိုင်ငံခြားသားတွေကိုစီမံကိန်းနဲ့ဖမ်းဆီးနေတာကြောင့်အများအပြားဖမ်းဆီးခံရချိန်မှာပဲအခုလိုနေရရင်ပြန်ဖို့လှုပ်လာကြတာပါဒီအကြောင်း VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာနှစ်ကုန်ပိုင်းအတွင်းအဖမ်းဆီးတွေပိုပြီးစိတ်လာတဲ့အတွက်မြန်မာတွေဟာပြည်내တိုင်းကလူဝင်မှုကြီးကြပ်ရေးဌာနတွေမှာတံကျေးပေးသွင်းပြီးနေရပြန်ရတဲ့သူတွေများလာတာပါထိန်းသိမ်းရေးစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီးရမမောင်ကတော့ဒီအပိုင်းအတွင်းမှာနေရပြန်ရတဲ့သူတွေများလာကြောင်းပြောပြပါတယ
်ညနာတော့ရက်ကလည်းရန်ကတ်နေတဲ့အခါကျတော့ဒီရက်ထဲမှာတော့တော်တော်လေးပြုံပြီးပြန်ရတာတွေ့ရတယ်ပြန်ပြီးပြန်တယ်ဆိုတာကကိုမြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူးတခြားနိုင်ငံသားတွေလည်းပါတာပေါ့သူပြည်နယ်နဲ့တူပါတော့ပြည်နယ်တိုင်းမှာတော့အပြည့်ပါပဲမပြည့်တဲ့နေရာရုံမရှိပါဘူ
းမလေးရှားအစိုးရတက်လက်ထက်မှာတရားမဝင်နိုင်ငံသားရှင်းလင်းရေးစီမံချက်ကိုဇက်တိုက်လုပ်ခဲ့ပြီးဒဏ်ကြေးတက်တာစွာနဲ့နေရပြန်နိုင်ရေးအစီအစဉ်ကိုအကောင့်ထဲပေါ်ခဲ့ရမှာဒုတိယကြိမ်မြောက်ဖြစ်တယ်လို့လည်းကိုတရားမမောင်ကပြောပြပါတယ
်ပြီးခဲ့တဲ့နှစ်ဖြစ်လာပိုင်း30ရင်းနေကဒါနောက်ဆုံးပြိတ်လိုက်တာပေါ့နော်
ဟုတ်ကဲ့
ဒီ6လပိုင်းတော့ကနေပြီးတော့ဒီအစီအစဉ်ကို2လအချိန်ပေးထားမယ်ပေါ့နော်2လအချိန်ပြီးမှပြန်ဆိုပြီးတော့တို့ဟိုတတ်မှတ်ထားတာကဒါပြီးခဲ့တဲ့နှစ်6လပိုင်း30ရက်နောက်ဆုံးဆိုပြီးတို့တတ်မှတ်ပေးထားတယ်အခုနောက်တစ်ကြိမ်ကဒီ6လပိုင်း30ရက်နေ့ကနေစပြီးတော့12လပိုင်း31ရက်နေ့ကြီးဆိုပြီးတို့ဟိုဖွင့်ပေးထားတယ်ပေါ့
ဆိုတော့
ဟိုအစိုးရပြည့်လက်ထက်မှာဒါဒုတိယအကြိမ်လို့ကျွန်တော်တို့ဟိုသိရတာပေါ့
မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆေးလွှတ်တဲ့အလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းအနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာအလုပ်သမား9,000ထက်မနည်းရှိနေတယ်ဆိုပြီးပြောဆိုထားပါတယ်မလေးရှားအစိုးရရဲ့ဒဏ်ကြေးတက်တာစွာနဲ့နေရပြန်နိုင်ရေးအတွက် B4G Back for Good အစီအစဉ်ကဒီဇင်ဘာလကုန်မှပြီးတော့မှမို့မလေးရှားနိုင်ငံမှာအဖမ်းဆီးတွေပုံမဆိတ်လာပြီးတစ်နှစ်အတွင်းနိုင်ငံသား9,000နီးပါးကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးဒီဇင်ဘာလထဲမှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်